မြန်မာပြည်တောင်ပိုင်းနဲ့အလဲပိုင်းဒေသတွေမှာခရမ်းလွန်ရောင်ကြီးကြာရောက်မှုညွှန်ကိန်းအဆင့်ဟာလူတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်တဲ့အထိတိတိသားသားမြင့်တက်လာနေတယ်လို့မိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလွင်ကပြောပါရယ်။ဒါကြောင့်မို့လို့ခရမ်းလွန်ရောင်ကြီးညွှန်ကိန်းအဆင့်အမြင့်ဆုံးဖြစ်တဲ့မွန်းတက်ကာလအချိန်ဒီမှာနေပူတဲ့ကိုမထွက်ဖို့နဲ့ထွက်မယ်ဆိုရင်လည်းအကာအကွယ်ယူပြီးသွားလာကြဖို့ကိုတိုက်တွန်းထားပါရယ်။ဒီလိုမျိုးသဘာဝဘေးအန္တရာယ်တွေကာကွယ်ဖို့ရှောင်သင့်ဆောင်သင့်တဲ့အချက်တွေကိုတော့မိုးလေဝသပညာရှင်ကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါရယ်ရှင်။
ဟုတ်ကဲ့ခရမ်းလွန်ရောင်ကြီးကြားရောက်မှုညွှန်ကိန်းအဆင့်မြန်မာမှုဟာမြန်မာပြည်တောင်ပိုင်းဒေသမှာဒီနှစ်ဖေဖော်ဝါရီလနှောင်းပိုင်းကစတင်ခဲ့တာဖြစ်ပြီးမတ်လဆန်းပိုင်းမှာတော့မြန်မာပြည်တောင်ပိုင်းဒေသဘက်ထိပြန့်နှံ့လာနေတာဖြစ်ပါတယ်ဒီလိုမြင့်တက်လာနေတဲ့အခြေအနေကိုမိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလွင်ကအခုလိုပြောပါတယ်ခရမ်းလွန်ရ
ောင်ကြီးကမြန်မာပြည်တောင်ပိုင်းအရင်ကစလာတာကအလယ်ပိုင်းတော့အထိမြင့်အဆင့်ဟာပုံမှန်တော့ 11 plus သွား70ကျော်ကျော်လောက်ပေါ့အခုတော့ပမာဒီမှာချိုးနေမှာ70ရှိပါတယ်ခေါ်ပေါင်းမှနေပြီးတော့မြန်မာနိုင်ငံအလဲပိုင်းကြီးဒေသတွေက12တန်းနဲ့70ကျမှရှိပါတယ်ရှေ့ရအဲ့ရောက်ရင်အန္တရာယ်ရှိပါရဲ့အခုတော့မိုးပြန်ဩဝင်တော့လည်းပြန်သက်သွားပါလိမ့်ရဟုတ်ကဲ့
နေအောင်ကြီးမှာပါဝင်တဲ့ခရမ်းလွန်ရောင်ကြီးဟာလူတွေအတွက်ဗိုက်တာမင် D ထုတ်လုပ်နိုင်တဲ့အာနိသင်ကိုဖြစ်စေပေမဲ့လွန်လွန်ကဲကဲကြောက်အောင်မယ်ဆိုရင်လူရဲ့ကျန်းမာရေးကိုအန္တရာယ်ဖြစ်စေနိုင်ပါတယ်အခုလိုခရမ်းလွန်ရောင်ကြီးကြောက်အောင်မှုညှဉ်းကင်းအဆင့်မြင်မာလာတာကြောင့်ဖြစ်စေတတ်တဲ့ယောဂါတွေနဲ့ဒါကိုကာကွယ်နိုင်ဖို့အတွက်ကိုတော့ဒေါက်တာထွန်းလွင်ကအခုလိုဆက်ပြောပါတယ
်လူတွေမှာကြီးကတော့အရေးပြဆိုင်ရာယောဂါပါပဲဟုတ်နေကောင်းလာလို့နောက်ပြီးတော့အကျိုးကျလာလို့ညစ်စိတ်ကြီးဆွဲလာလို့နောက်ဘုကံအားကြပြီးတော့ဗာဒမီမရနိုင်တာတို့နောက်ဒီပြားကိန်းချာအဲ့ဖြစ်တတ်ပါတယ်။ဒီကတော့မနေ့7နာရီ7နာရီကနေ7နာရီကျမှနေအောင်နဲ့ထွက်တော့ရှော့ဖို့ပါပဲ။ထွက်ရင်လည်းအကာအကွယ်ယူထွက်ဖို့ပါပဲ
။ဒီလိုအကာအကွယ်ယူဖို့ဆိုရင်နေပူတဲ့ထွက်ရင်အင်ဂျီထူထူဝစ်ဖို့ထီးဆောင်ဖို့နဲ့နေကမျက်မှန်တက်ဖို့စရာတွေပါဝင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံမှာဒီလိုခရမ်းလွန်ရောင်ကြီးကြောက်မှုညှုံကင်းအဆင့်ဟာ17လောက်အထိသာရှိခဲ့တာဖြစ်တယ်လို့ဦးထွန်းလွင်ကပြောပါတယ်။ခရမ်းလွန်ရောင်ကြီးကြောက်မှုညှုံကင်းအဆင့်မြန်မာလာနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညှဉ်းပန်းမှုဦးစီးဌာနကတာဝန်ရှိသူတဦးကိုမေးမြန်းရမှာတော့သူတို့ဌာနမှာတိုက်တာတဲ့စက်ကရိယာမရှိသလိုဒီလိုကြောက်တာနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်ထားတာလည်းမရှိကြောင်းဖြေဆိုပါတယ်။အခုလိုခရမ်းလွန်ရောင်ကြီးညှဉ်းကင်းအဆင့်မြန်မာလာတာကတော့ကဘာကြီးမှဆက်မှုထွန်းကားလာတာနဲ့အတူရုပ်ကျွင်းလောင်စာတုံးဆွဲမှုများပြားလာတဲ့နောက်ခရမ်းလွန်ရောင်ကြီးကိုစစ်ယူတဲ့အိုဆုံးလွှာပေါက်ပြဲလာတာကြောင့်ဖြစ်ပါတယ်ခင်ဗျာ။